ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းလူဆောင်ကျူးကိုကျုံးကိုမန်ကော့စူပါတိုင်ဖုန်းမုန်တိုင်းကြီးစနေနေ့အရုံမတက်ခင်မှာဝင်တိုက်တာကြောင့်လူ16ဦးထဲမှာတေဆုံပြီးမိုးပြင်းထန်စွာပြီးတော့မြေပြိုကျတာလည်းရှိသလိုလူနေအိမ်အများပြားပျက်စီးသွားပါတယ်။စူပါတိုင်ဖုန်းမုန်တိုင်းအဆင့်ကနေတိုင်ဖုန်းမုန်တိုင်းအဆင့်ကိုဆော့ချထားလိုက်ပြီးဖြစ်ပေမဲ့လည်းမုန်တိုင်းဟာအားပြင်းနေတဲ့ဖြစ်ပြီးလူကြီး5000ကျော်မုန်တိုင်းဘေးသင့်မဲ့အရင်ရင်ဆိုင်နေရတာပါ။မုန်တိုင်းတန်ခံစားရမယ့်အန္တရာယ်မြင့်မားဆုံးရှိနေတဲ့ဖိလစ်ပိုင်နိုင်ငံမျိုးဒေသတွေကလူပေါင်း 18,000 ပတ်ဝန်းကျင်ကိုဘေးလွတ်ရာရှေ့ပြောင်းပေးထားပါတယ်။မနီလာမြို့တော်အပါအဝင်လူဆောင်ကျွန်းပေါ်ကပြည်နယ်နဲ့မြို့အများစုမှာမုန်တိုင်းအန္တရာယ်တွေကြေကျက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီဟာဒီကနေ့မှဖိလစ်ပိုင်နိုင်ငံခီးစဉ်စတင်မှုစီစဉ်ထားတာဖြစ်ပေမဲ့မုန်တိုင်းအန္တရာယ်ရှိနေတာကြောင့်ခီးစဉ်ကိုရှေ့ဆိုင်ဖို့နိုင်ငံသားသဘောတူထားပါတယ်။ဒီဘခီးစဉ်သုံးမုန်တပုံအပါအဝင်လေရင်ခီးစဉ်150လောက်ကိုပယ်ဖြတ်ထားပြီးရေတောင်းသွားလာရေးတွေကိုလည်းရပ်ဆိုင်ထားပါတယ်။မုန်တိုင်းဟာအခုဆိုရင်ဟောင်ကောင်ကျွန်းနဲ့တရုတ်တောင်ပိုင်းဒေသတွေဘက်ကိုဦးတည်ယူလျက်သွားနေပြီးဒီလိုနေရကွန်တောင်းပြည်နယ်ဟာလည်းမုန်တိုင်းလမ်းကြောင်းအတွင်းမှာကျနေပါတယ်။တနင်္လာနေ့လေဒါမှမဟုတ်ညနေပိုင်းလောက်မှာကွန်တောင်းပြည်နယ်ဆန်ယူတန်းတနေရရာကနေကုန်းတို့ဘိုင်းကိုမန်ကုတ်မုန်တိုင်းဝင်လာမယ်လို့ဒီလိုမိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ဒေသခံတွေအနေနဲ့အစိုးဆုံးအခြေအနေတွေကြိုတင်ပြင်ဆင်ထားကြဖို့လူမျိုးရေးဆိုင်ရာဝန်ကြီးဒီကာချူကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံတော်တော်တချို့ဒေသတွေမှာမိုးကြီးရွာမယ့်အခြေအနေလည်းရှိပါတယ်။